အခုဆိုရင်ရခိုင်ပြည်နယ်ပြဿနာနယ်ပတ်သက်ပြီးတော့ကုလသမဂ္ဂလူအခွင့်အရေးကောင်စီကလည်းတို့ဆုံဆန်းရေးအဖွဲ့ဆီလို့ဖို့ဆိုပြီးတော့ဒီနေ့ကပဲသူတို့ဒီအတီးပြုတ်ပြီးတောင်းဆိုလိုက်တာရှိပါတယ်။တခါအမေရိကန်နိုင်ငံကလည်းဒီရခိုင်ပြည်နယ်ထဲမှာပေါ့နော်လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုတွေရှိတယ်။နောက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလည်းဒီအများဆုံးခွင့်ပြုပေးဖို့ဆိုပြီးတော့မနေ့ကပဲသူတို့လွှတ်တော်ကအတီးပြုတ်ပြီးတောင်းဆိုလိုက်တာရှိပါတယ်။အခုလိုဒီတိုက်တွန်းတဲ့အဆိုတွေထွက်လာတာတောင်းဆိုချက်တွေထွက်လာတာဒီဟာတွေအားလုံးဟာရခိုင်ပြည်နယ်ပြဿနာဟာနိုင်ငံတကာပိုးပြီးတော့ဖိအားပေးမှုပြင်းထန်လာတယ်လို့သုံးသပ်လို့ရမလားရှင့်။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဝန်ကြီးချုပ်တောင်မောင်ထောင်ဆောင်ခဲ့တဲ့အနေအထားအတွက်ညာဆိုရင်တော့ဒါရီယာတရားပြီးတော့မှပြင်းထန်လာတဲ့သဘောမျိုးတော့ခံစားမိပါတယ်လေသို့တော်လည်းဆွဆဲပြောဆိုတဲ့ဟာဒီအားလုံးကကျွန်တော်အမြင်ပြောရရင်ဒီမှာလည်းကျွန်တော်တို့နိုင်ငံတကာအသံအမှတ်ကြီးတွေနိုင်ငံတကာအဖွဲ့အစည်းတွေရှိပါတယ်ဒီအဖွဲ့အစည်းတွေဒီမှာကျွန်တော်တို့သွားတာထုတ်ဆိုင်တာရှိတာပေါ့နော်သို့တော့ကအဲ့ဒီအဖွဲ့အစည်းတွေရဲ့ရရှိတဲ့တည်င်းတွေရဲ့ဒေသခံတည်င်းတွေရဲ့ကျွန်တော်တို့အစိုးရရဲ့တရင်နေနဲ့ဓာရီကိုပေါင်းစပ်ပြီးတော့မှအဲလုံမဲ့ဆိုရင်တော့ကျွန်တော်ထင်တယ်ဘူးတော့မှန်ကန်မယ်ထင်တယ်အခုကျွန်တော်ထင်ပါတယ်ဒီတရင်နေတဲ့ကိုတခြားတရင်နေပဲရောက်ပြီးတော့မှအခုတဖြည်းဖြည်းနဲ့ပေါ့နော်ဒါနိုင်ငံတကာဖိအားပို့ပို့ပြီးတော့မှပြင်းထန်လာတယ်လို့ကျွန်တော်ကခံစားရတဲ့အတွက်ဒါဟုတ်တယ်အများဆုံးတော့ဖြည့်ချင်းသင့်တယ်လို့တော့ကျွန်တော်ဒီလိုပဲကျွန်တော်ခံစားမျှော်လင့်မိပါတယ်ခင်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့ဆိုတော့ဒီအခြေအနေထက်တပြိုင်တည်းပေါ့လေဒီလိုအာစာအဖွဲ့တွေရဲ့ရန်ကလည်းရှိလာနိုင်နေဆိုပြီးတော့ဒီနိုင်ငံတကာမှာတုံ့တက်ချက်ကိုလည်းတွေ့ရပါတယ်အဲဒီတော့ဒီအာစာအဖွဲ့တွေအကြံဖက်အဖွဲ့တွေဒီလားဒီရန်ကနေရောအစိုးရကကာကွယ်နိုင်ဖို့အနေအထားတွေတွေ့ရပါလားရှင်ဟုတ်ကဲ့
ဟိုဒီအာစာအဖွဲ့နဲ့ပတ်သက်ရင်တော့ကျွန်တော်သိမစိုးရင်ပေါ့ဒီမှာဒီကုဏနေကြားဆောင်ရေတို့တော့တတ်မတော်တို့စသဖြင့်ပေါ့ဒါတွေအားလုံးကတော့ကျွန်တော်တို့ကဆင်းရဲကြဥပဒေပေါင်းတွေကနေဒီနေ့တော့PPPD sign ဖြစ်တဲ့အတွက်အဲ့တော့မစိုးရင်ပါဘူးတကယ်လို့များရှိတာခဲ့ပြီးဖြစ်လာခဲ့ရင်လည်းနိုင်နိုင်နေနေနဲ့ကျွန်တော်တို့ဆောင်ရွက်နိုင်မယ့်အနေအထားမျိုးတွေ့ရပါတယ်အာစာဖွဲ့ဆိုတာလည်းခြားနိုင်ငံတွေကထောက်ပံ့တဲ့အဖွဲ့ဖြစ်တဲ့အတွက်အချင်းကြီးပေါ့သူတို့ရဲ့ဆောင်ရွက်မှုတွေကကျန်းပဲနီးသို့မဟုတ်ခုနကဘုံဖောက်ခွဲတာတွေဒါတွေလည်းစိုးရင်တော့စိုးရင်မိပါတယ်တိုးတော့လည်းအခုအချိန်နေမှာတော့နော်ဒါနိုင်ငံတကာနဲ့စိတ်ဝင်စားတယ်ကျွန်တော်နိုင်ငံတော်ဟာလည်းတတိကြီးကြီးနဲ့ဒါနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်တဲ့အတွက်သိတော့ဆိုရင်းကြမရှိဘူးတော်ဒီလိုပဲကျွန်တော်ထင်ပါတယ်ခင်ဗျ။ဟု
တ်ကဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ဒီဆုံးဖြတ်ချက်တွေဒီတောင်းဆိုတိုက်တွန်းချက်တွေဟာဒီရခိုင်ပြည်ထနာနယ်ဘူးပေါ့နော်ဖြည့်ရှင်းရမရောက်ဖဲနဲ့အခြေအနေကိုပိုရှုပ်ထွေးစေတယ်။အနုလက္ခဏာဆောင်တဲ့ရခိုင်မှုတွေရှိနိုင်တယ်ဆိုပြီးတော့တရုတ်နိုင်ငံကတော့သူတို့ရဲ့သဘောထားကိုသူတို့ထုတ်ပြန်လိုက်ပါတယ်ဆိုတော့ဒီလိုထုတ်ပြန်ချက်ဒီလိုသုံးသပ်ချက်တွေအပေါ်မှာရောဥမမောင်အနေနဲ့ဘယ်လိုသုံးသပ်ပါလဲရှင
့်။ဟုတ်ကဲ့ပါခင်ဗျာ။ဟိုတရုတ်နိုင်ငံအနေနဲ့ကတော့လေကျွန်တော်တို့ရဲ့အင်ဂျင်နီယာနိုင်ငံလည်းဖြစ်တဲ့အပြင်အရင်ကနေကကျွန်တော်တို့နိုင်ငံပေါ်မှာအများကြီးဒါပေါ့နော်အခုကြီးပြီးခဲ့တဲ့နိုင်ငံဖြစ်တဲ့အတွက်ကျွန်တော်ရဲ့ဒီပြည်တွင်းရေးတွေကိုတော်တော်များများထဲထဲဝင်ဝင်ပြည်ရဲ့နိုင်ငံဖြစ်တယ်လို့ဒီလိုပဲပြောမှာဖြစ်ပါတယ်။ဒီမှာဖြစ်တဲ့ကျမ်းပဲ့တွေဆိုတာလည်းဒီအာသာကျမ်းပဲ့တွေတော့ရှင်ယူတဲ့တာခါလာတွေတချမ်းမိချို့ဒီတော့ကျွန်တော်ရဲ့ဒီတစကား30လောက်ပေါ့ရင်းစကား30ဒါဒီအတိုက်ခံတဲ့အားလုံးကဒါရီကနှိမ့်မိပြီးတော့မှယနေ့တမတော်ကဒါဒီကိုပြန်နေဖိချုပ်တဲ့ဟာပေါ်မှာပဲတောင်းပီးသွားနေတဲ့အနေထားရတယ်။တကယ်တော့မိပြင်းနဲ့တော့အပေါ်သတင်းတွေကတော်တော်လေးကွဲလွဲမှုရှိပါတယ်။
ဟုတ်ကဲ့ဒီအစိုးရဘက်ကဖြည့်ရှင်းချက်တွေအခုလှုပ်ဆောင်ချက်တွေပေါ်မှာနိုင်ငံတကာကဒီလက်ခံလာတယ်လို့မြင်ပါလားရှင့်ဥမာဒီနိုင်ငံတကာအနေနဲ့ပေါ့နော်ဒီရခိုင်ပြည်နယ်ပြည်ထောင်ဖြည့်စိုးရဖြည့်ရှင်းနေရအားမလို့အားမရဖြစ်နေတဲ့ပုံစံမျိုးတွေ့ရပါလားဆိုပေနှစ်ခုကိုပို့ပြီးတော့ပို့တွေ့ရပါလားရှင့်ဟုတ်ကဲ့
ကျွန်တော်အမြင်ပြောရရင်တော့ဒီနေ့ဒါနိုင်ငံတော်စိုးရနေတဲ့ဒီနိုင်ငံတကာဆက်ဆံရေးကိုပုံပုံဖြစ်နေတဲ့အနေနဲ့ရခိုင်ရေးကိုလည်းတိတိကျကျအောင်ဆောင်ရွက်နိုင်အောင်သူတို့မှဒါဝန်ကြီးဌာနပြည်နယ်ခုဖွဲ့ရတာလည်းရှိတာပေါ့နော်ဆိုတော့ဘလို့လေးဖြစ်ဖြစ်နိုင်ငံတကာအနေနဲ့တရုတ်နိုင်ငံရဲ့ဆောင်ရွက်မှုတွေကထိရောက်မှုမရှိဘူးအားနည်းမှုရှိတယ်ဆိုတဲ့အနေအထားကိုတော့ဒါကျွန်တော်လက်ခံရမယ်ထင်ပါတယ်ခင်ဗျ။ဒါနဲ့ကျွန်တော်လက်ရှိအစိုးရကအလုံးမလုံးတော့မဟုတ်ပါဘူး။သို့တော့ဒီဆောင်ရွက်နေတဲ့အပိုင်းမှာဒီလောက်ကတော့တွဲဆုံနှုတ်ဆက်ရှင်းလင်းပြတ်သားယုံနေတော့မရဘူးပေါ့နော်။ဒီကဲပုံပြီးတော့နည်းနည်းတဲ့ရှားနီးနားနေနဲ့နော်ရှားပူကြီးဆောင်ရွက်ဒါမျိုးတွေပြီးတော့သူတို့လက်ခံနိုင်တဲ့ဟာမျိုးတွေဖြစ်အောင်အဲ့ကျွန်တော်တို့အခုချိန်မှာတော့ပွင့်လင်းမြင်သာစွာနဲ့တောက်ဖို့ဟိုလူမဲ့ထင်ပါတယ်ကျွန်တော်တို့ရဲ့ထုတ်ကြအနာလည်းမထိခိုက်နိုင်ငံတကာရဲ့လူသားချက်ကိုလည်းကျွန်တော်တို့ကဟိုချပြနိုင်တဲ့အနေအထားလေးလုပ်ဖို့အတွက်ကတော့နိုင်ငံတော်အစိုးရအနေနဲ့တော့ထိရောက်တော့သူတို့ဆောင်ရွက်ပေးနိုင်တဲ့အဖွဲ့အစည်းကိုတရားဖွဲ့စည်းပြီးတော့ဒီဖွဲ့နဲ့ကိုယ်တိုင်နိုင်ငံတကာဖွဲ့နဲ့ပေါင်းစပ်လုပ်မယ်ဆိုရင်တော့ကျွန်တော်ဟို progress များရှိတော့ကျွန်တော်တို့ဒီလိုပြောလင့်ပါတယ်
ဟုတ်ကဲ့ ဒီကကတော့ဒီလူခွေချိုးဖောက်မှုတွေကိုနိုင်ငံတကာထက်ထဲဝင်ဝင်လေ့လာခြင်းနဲ့ဆိုတော့ဒါမျိုးတွေကိုအစိုးရလက်ခံနိုင်မှာမလားရှင်
အမှန်တိုင်းကတော့ဒါနှစ်ပိုင်းပေါ့လူခွင့်ရင်းနဲ့ဒါတတော်ရဲ့ဒီနိုင်ငံရဲ့အထုကြအာဏာဒါလည်းတတော်ကထည့်သွင်းစဉ်းစားစဉ်းစားမယ်ဖြစ်ပါတယ်ဟိုလူခွင့်ရင်းတခုတည်းကိုစဉ်းစားနေလို့ဒီပြဿနာကြီးကတက်လာနေတာကျွန်တော်မြင်ကြတာပါဟိုလူခွင့်ရင်းနဲ့စဉ်းစားမယ်ဒီနိုင်ငံရဲ့အထုကြအာဏာနဲ့စဉ်းစားမယ်တမိုင်းကြောင်းကိုလည်းစဉ်းစားပြီးတော့မှဖြစ်ဖြစ်ဖြစ်တိုက်တဲ့ကိစ္စတခုကိုနော်ဒါFacebook ပြန်လုပ်မယ်ဆိုရင်တော့ပေါ့ကောင်းတော့ပေါ့အခုတော့လူ့ကွန်ရေးတခုတည်းဆိုရင်တော့ကျွန်တော်ဒါလက်မခံချင်ပါဘူးခင်ဗျာဒီလိုပဲပြောပြရစီ
ဟုတ်ကဲ့ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံကြီးတွေကရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးတော့အစိုးရအပေါ်မှာဖိအားပေးတာတွေအရေးယူဆက်ဆံတာတွေရှိလာပါတယ်အဲ့တော့ဒီရဲ့အကျိုးဆက်ဖြစ်ပေါ့လေမြန်မာနိုင်ငံဟာဒီလို sanction တွေပါတယ်ရှိလာနိုင်စရာရှိပါလားဥပမာဘယ်လိုသုံးသပ်ပါလဲရှင
်ဒီနေ့ဒါကျွန်တော်ဝင်းတူအောင်တယောက်ဖြစ်ပါတယ်ပြည်သူတယောက်လည်းဖြစ်ပါတယ်ဆိုတော့ပြည်သူတယောက်အနေနဲ့ကျွန်တော်ဖက်တိုင်းခဲ့တဲ့ပေါ်အခြေအနေနဲ့လက်ရှိပြောရရင်တော့ဟုတ်ရင်အစိုးရတွေတို့များဒီလိုနိုင်ငံပေါ်မှာခုနဆက်ရှင်တွေအဲခုနပလက်လစ်ဒေနာမျိုးတွေနောက်နိုင်ငံရေးစီးပွားရေးပိတ်ဆို့ပြီးတော့မှကျွန်တော်နိုင်ငံကိုလုံးလာအောင်မလားဆိုတဲ့ခါကျရင်ကျွန်တော်စွန့်ရည်ကြည့်ပါတယ်ကျွန်တော်တို့ကအခုဒီမျိုးကြီးနိုင်ငံဖြစ်သွားပြီဖြစ်တဲ့အတွက်ဒီမျိုးကြီးရဲ့သဘောတဘာဝကိုကျွန်တော်အသက်နိုင်ဆုံးတော့အစိုးရလည်းပုံပေါ်နေတာပေါ့ဒီအချိန်မှာကျွန်တော်တို့ကိုလက်တွဲခေါ်ရင်တော့အကောင်းဆုံးပါပဲဒီလိုမှမဟုတ်ဘဲနဲ့ဒီလူခွင့်ရေးဆိုတဲ့ဟာကိုအကြောင်းပြပြီးတော့မှကျွန်တော်နိုင်ငံမှာနိုင်ငံပေါ်ပေါ့နော်ပိတ်ဆို့မှုကြီးနောက်စီကံတင်ကြမှုလုပ်မယ်ဆိုရင်တော့ကျွန်တော်နိုင်ငံလည်းထူဖို့ဖြစ်ပါတယ်အရင်အစိုးရတွေလိုပဲခုထုခုကြုံရောမှရုံးကန်ရင်တော့နောက်ကျနေနောက်ကျနေမှာဒီတော့ကျွန်တော်နိုင်ငံပေါ်မှာတကယ်ပဲเนาะကျွန်တော်ဒီနိုင်ငံတနင်္ဂနွေနေ့အသီးမပြည့်တယ်ကျွန်တော်လက်ရှိအစိုးရကလည်းအသီးမပြည့်တယ်ဆိုရင်တော့နောက်မှန်ကန်တော့နည်းလမ်းများနဲ့ကျွန်တော်နိုင်ငံပေါ်မှာကိုယ်ညီထောက်ပံ့လောက်ရင်လည်းထင်းကြောင်းပေါ့ဗျာဒီလိုလေးကျွန်တော်ပြောချင်ပါတယ်အဲ့လိုမျိုးပဲနဲ့ဆိုရင်တော့ကျွန်တော်နိုင်ငံကလေနာမည်နာကျမှာအရင်အစိုးရတွေလိုပဲကျင်းပြောရင်တော့မွေးတဲ့မွေးရစ်တဲ့ညဒီလိုပဲဒုံရင်းဒုံရင်းနဲ့ဖြစ်မှာဆိုတဲ့အတွက်အတတ်နိုင်ဆုံးကျွန်တော်နိုင်ငံပေါ်မှာနားလည်မှုနဲ့တော့ပြပေးပါလို့ဆိုတော့ဒီလိုပဲပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အခုလိုဖြစ်ပေးရကျေးဇူးအများကြီးတင်ပါတယ်ရှင်